ီးရီးယားအစိုးရအနေနဲ့ဓာတုလက်နက်ကိုပြပရန်ကာကွယ်ရေးအတွက်သာအသုံးပြုမှာဖြစ်ပြီးတော့ကိုယ်နိုင်ငံအတွင်းကပြည်သူတွေကိုတက်ခတ်ဖို့ဘရော့မှာအသုံးပြုမှာမဟုတ်ဘူးလို့ပြောဆိုလိုက်ပါတယ်စီးရီးယားနိုင်ငံကဓာတုလက်နက်တွေတိုးလောင်ထားတဲ့နေရာကိုစီးရီးယားစစ်တပ်ကလုံလုံခြုံခြုံကာကွယ်ဆောင်ရှောက်မှုပေးထားတဲ့အကြောင်းစီးရီးယားနိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရသူဂျီဟတ်မဒက်စီကတင်းနှာလေးမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်အစိုးရတပ်ဖွဲ့တွေနဲ့အတိုက်ခံတပ်ဖွဲ့တွေဟာမြို့တော်ဒမတ်စကတ်နဲ့မြောက်ပိုင်းကမြို့တော်အီလက်ပိုရိုမှာတင်းနှင်းလာနေတဲ့ကောင်တိုက်ပွဲတွေဆက်ပြီးတော့ဖြစ်ပွားနေတယ်လို့စီးရီးယားလူ့အခွင့်အရေးလှုပ်ရှားသူတွေကပြောပါတယ်။အဲ့ဒီလိုတိုက်ပွဲတွေဖြစ်နေချိန်မှာပဲစီးရီးယားနိုင်ငံရဲ့အရေးနဲ့ပတ်သက်ပြီးတော့ EU ဥရောပတမကနိုင်ငံသားရေးဝန်ကြီးတွေဟာတင်းနှင်းလာနေမှာအစည်းအဝေးထမ်းပြီးဆွေးနွေးနေကြတယ်။ပြီးတော့စီးရီးယားနိုင်ငံကိုလေကြောင်းနဲ့ရေကြောင်းကနေတင်ပို့မဲ့တန်တရားရှိတဲ့ကုန်တစ်တာတွေကိုစစ်ဆေးခွင့်ပြုမယ်လို့ EU နိုင်ငံသားရေးဝန်ကြီးတွေကအတည်ပြုခဲ့ရပါတယ်။အဲ့ဒီလိုစစ်ဆေးမှုတွေကိုဥရောပတမကပိုင်းနေနမိတ်အတွင်းမှသာပြုလုပ်မှာဖြစ်ပြီး2011ခုနှစ်မေလအတွင်းကချမှတ်ခဲ့ပြီးသားဖြစ်တဲ့လက်နက်ပိတ်ဆို့မှုအစီအစဉ်ကိုတိုးချဲ့အကောင့်ထဲပေါ်တာဖြစ်ပါတယ်။ဒီတော့အတွင်းစီးရီးယားနိုင်ငံရဲ့သမ္မတဘာရှာအယ်အာဆာအနေနဲ့တမ်းပီကနေထွက်ခွာပေးမယ်ဆိုရင်သူ့ရဲ့လုံခြုံမှုအတွက်အာမတ်ခံကြောင်းအာရက်ခေါင်းဆောင်တွေကကတိပေးလိုက်ကြပါတယ်။